နေ့ကျေးဇူးတော်ရှင်မသီဆရာတော်ဘုရားရဲ့ဥပမေတ္တရာတိုင်းပေါ့မာသရိပြန်ဝိပဒနာဆေရဲ့အချိန်ကြီးတရားစခန်းမွေးကြီးဖြစ်မြောက်အောင်ဆောင်ရွက်ဖို့ဆိုတာလည်းပြန်ဆိုတော့မင်္ဂလာမဆရာတော်မြင့်ချီပါလို့ဝိဉ္ဇာဇာနဲ့ကာယအာညာနာအာကုတုချင်းမေအာအာဘုံများစွာနဲ့ဆောင်ရွက်မှာဒီတရားစခန်းကြီးဖြစ်မြောက်အောင်မြင်လာဖြစ်တော့တရားအထုပ်ဖို့ရောက်လာကြတဲ့အားလုံးယောဂီသူတော်စင်များလည်းပဲအားလတ်လို့တရားရိပ်သာလာပြီးတော့အထုကြတာမဟုတ်ပဲမအားလတ်တဲ့ကြားကတကယ်ကိုမအားလတ်တဲ့ကြားကနေပြီးတော့မိမိတို့ဒီချိန်လေးကိုကိုယ့်အတွက်အကျိုးရှိရှိအသုံးချမယ်ဆိုပြီးတော့ဒီဆေရတကာလခွင့်ယူပြီးတော့လာအထုကြတာဖြစ်တော့ရရှိတဲ့ရင်ပိုင်းရရှိတဲ့ချိန်ပိုင်းမှာကိုယ်အတွက်တော့အကျိုးရှိအောင်လုပ်လို့ပါဘူးလို့ပါတယ်။တမန်ချိန်လေးလိုမိမိတို့စကားလေးပြောလိုက်တရားလေးတစ်ထိုင်လိုက်ဈဉာလေးထိုင်လျောက်ရှောင်းလိုက်ရှိတာလေးကိုထုတ်ပြီးတော့စားလိုက်ဝါလိုက်ဒီလိုနဲ့အချိန်ကိုဆုံးဖြတ်ပြည့်မယ်ဆိုရင်တော့ကိုယ်အတွက်အကျိုးရှိဘူး။တရားဆောင်ရွက်ပေးရတယ်ရသကံကြီးဖြစ်မြောက်အောင်ဆောင်ရွက်ရတယ်ဆရာတော်ဘုရားများနဲ့မင်္ဂလာမဆရာတော်ဘုရားများနဲ့တကွာပြီးပြီးတင်းကြီးဆောင်ရွက်ရတယ်ပဲအကျိုးများမှာမဟုတ်ဘူးဒါကြောင့်တရားစခန်းမကြီးဖြစ်မြောက်အောင်ဆောင်ရွက်ကြရတယ်ပုဂ္ဂိုလ်များရောဒီတရားစခန်းပွဲမှာအချိန်ကြီးလာရောက်ပြီးတော့ကျင့်ကြံပွားများအားထုတ်ကြမယ်ပုဂ္ဂိုလ်များရောဒီအချိန်ဇယားအတိုင်းလိုက်လာပြီးတော့ပြူတီတီချင်းချာအောင်ထုတ်ကြဖို့ပါအဲ့လိုအထုတ်တော့မယ်ဆိုရင်အထုတ်ပုံအထုတ်နည်းဟာအရေးကြီးဆုံးပါဘုန်းကြီးတို့မြန်မာနိုင်ငံမှာအထုတ်ပုံအထုတ်နည်းညောင်များဆိုတာပါလေအဲ့ဒီညောင်များဆိုတာလေကရေးတော်ရှင်မာစီဆရာတော်ပြန်ကြီးဟာဒီတိပ္ပံမာတိပ္ပံဟုတုတ်တန်ဒေသနာတော်အကြီးကိုမူရင်းထားပြီးတော့ဒီဒေသနာတော်အတန်းနဲ့ညွန်ပြပြီးတော့ဟောကြားတော်မူတာဖြစ်ပါတယ်အဲလိုမာသရိဌာနသုတ္တံဒေသနာတော်အတန်းရှုမှတ်ပွားများအထုကြမဲ့ပုဂ္ဂိုလ်များအနေဖြင့်ထိုင်တဲ့ဣရိယာပုကလေးတစ်ခုလည်းမဟုတ်ဘဲနဲ့ထိုင်ရန်နေပြီးတော့ရက်တဲ့ခံမှလည်းပဲရက်တဲ့ဣရိယာပုပွားတဲ့ခံမှလည်းခြေလမ်းတိုင်းခြေလမ်းတိုင်းမှာစဉ္ညာဣရိယာပုနောက်ဆုံးမိမိအနားယူတော့မယ်ဣရိယာပုလေးလျောင်းတဲ့အချိန်မှလည်းပဲလေးလျောင်းတဲ့ဣရိယာပုအဲလိုဣရိယာပုတန်းဣရိယာပုတန်းကိုတတိဥသိတဲ့စိတ်နဲ့ရှုမှတ်ရတာဖြစ်ပါလေအဲလိုရှုမှတ်ရတာဖြစ်တော့အချို့အချို့ပုဂ္ဂိုလ်များကဒီမဟာစီတရားမီလန်းဟာအင်တာမတ်ကျမ်းနဲ့ငရုမတတ်နိုင်ဘူးလို့ပြောပါဒီတရားမီလန်းဟာမဟာစီမီလန်းမဟုတ်ပါဘူးမြတ်စွာဘုရားရဲ့မီလန်းပါရရှိဂုရုမြတ်ကြီးကိုတော်တိုင်းဒီတိုင်းမဲ့တိဋ္ဌာန်ကျင့်စဉ်ကိုစက္ကန့်နဲ့စက္ကန့်နဲ့မိနစ်တိုင်းမိနစ်တိုင်းချိန်တိုင်းချိန်တိုင်းတတိဥသိတဲ့စိတ်လေးနဲ့ရှုမှတ်နေဖို့ညွှန်ကြားတာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီညွှန်ကြားထားတဲ့ရှုမှတ်ဖို့ရှုမှတ်နည်းကိုမကြားမိမှရေစိုးတဲ့မာစီဆရာတော်ဘုရားကြီးကရှုမှတ်ဖို့ရှုမှတ်နည်းဒီမာပရိစ္ဆာရှုမှတ်ဖို့ရှုမှတ်နည်းတွေအပြည့်အစုံသင်ကြားပေးပါမယ်။ထိုင်ပြီးတော့ရှုမှတ်တဲ့ကံမှာဘယ်လိုရှုမှတ်ကြမလဲ။ရက်တဲ့ကံမှာဘယ်လိုရှုမှတ်မလဲ။သွားတဲ့ကံမှာဘယ်လိုရှုမှတ်မလဲ။လျှောင်းနဲ့ထိတဲ့ကံမှာဘယ်လိုရှုမှတ်မလဲ။နောက်အာယုဒါနစုံတိုင်းပေါ့။အာယုဒါနစုံတိုင်းစုံတိုင်းမှာလည်း၆ဒွါရကပေါ်သမျှရှုမှတ်ဖို့ရှုမှတ်နည်းတွေကိုလည်းပြည့်စုံတင်ကြားပေးသွားမယ်။မျက်စိနဲ့အစင်းစုံကငင်းကိုင်လေးမှာမြင်သိစိတ်တွေကိုဘယ်လိုရှုမှတ်မလဲ။နာမည်သံဆောင်ကကြားစီကြားစီလေးကိုဘယ်လိုရှုမှတ်သွားမလဲ။၎င်းရဲ့အနံ့နံဆုံးနိုင်ပြီးမှလျှာနဲ့ရတာဆုံးကကိုယ်တွေ့ကြည့်တွေ့ကြည့်ကစိတ်ကိုစဉ်းစားကြံစီခိုင်းမှစပြီးတော့အဲ့ဒီမှာရှုမှတ်ဖို့ရှုမှတ်နည်းအပြည့်အစုံမာသီဆရာတော်ဘုရားကြီးကသင်ကြားပေးတော်မူဖြစ်ပါတယ်။နောက်ဒီလောက်တင်မဟုတ်သေးပါဘူး။သံစီမိုင်းနေအားဖြင့်လက်ကလေးကိုရလက်ကလေးဆန်တာချိန်ကလေးကိုရချိန်ကလေးဆန်တာမိမိတို့ရေမိုးချိုးတာကစဆွမ်းဖုံးသေးတာကစ အကုန်လုံးအသေးစိတ်ရှုမှတ်ဖို့ရှုမှတ်ကြီးတွေဟုတ်တယ်ပဲဣတိရိစ္ဆေဒနာတော့နားရတဲ့အချိန်ပဲဟောကြားပြပြပြေးမှဖြစ်ပါတယ်အဲ့လိုဟောကြားညွှန်ပြပြီးရေကျေးဇူးရှင်မသီဆရာတော်ဘုရားကြီးရဲ့အဲ့ဒီဟောကြားချက်သင်ကြားချက်တွေကိုသင်ချာနာကြားပြီးတော့မှတ်သားဖို့တို့ပါလိမ့်မယ်ဘုရားဒီတရားတော်ဟာနားထောင်ကောင်းအောင်ပြောတဲ့တရားမဟုတ်ပါမိမိတို့ရဲ့ဘဝတသက်တာအမြဲတမ်းဒီတရားကိုအဖို့ဖြစ်နေလက်ကံပြုပြီးတော့တွန်းနေအောင်ဆရာတော်ဘုရားကြီးကဟောကြားပေးမှာပါသူမြန်မာနိုင်ငံကနေပြီးတော့အမေရိကန်နိုင်ငံကိုရောက်ရှိနေကြတယ်။အာလုံးသိပြီးကြီးညာတဲ့ပုဂ္ဂိုလ်များမှာတားနေသမီးတွေ၊ညီတွေ၊မြစ်တွေကအာလုံးအလုပ်သွားကြ၊ကြောင်းသွားကြတယ်။အိမ်မှာတယောက်တည်းအထီးကျန်နေတတ်ပါလေ။အဲ့ဒီအထီးကျန်နေမှုကိုဒီနေ့ဒီပရိသတ်တရားအကူအညီပေးသွားမှာပါ။ဒီတရားကိုပဲတခြားအဖော်တွေကိုမိမိတို့မျှော်လင့်မနေပဲနဲ့တရားကိုအဖော်လေးလုပ်တော့ဘူးပါ။အဲ့တရားကိုပေါ်လေးလောက်တတ်ဖို့ဆိုရင်ဒီရှုမှတ်ဖို့ရှုမှတ်ပြီးကိုကောင်းကောင်းနားလေသဘောပေါက်ဖို့လိုပါလိမ့်မယ်။ခြံရင်ရှုမှတ်တဲ့ကံမှာဘယ်လိုရှုမှတ်မလဲ၊ရက်တဲ့ကံမှာဘယ်လိုရှုမှတ်မလဲ။ဒီကမာဇီဆရာတော်များကြီးကသင်ကြားပေးတော်လိမ့်မယ်။မိမိဒီမှာဈေးနဲ့တွားနေတဲ့ကခြေလမ်းနဲ့ဘယ်လိုရှုမှတ်သွားမလဲ။နောက်ဆုံးအိယာကိုလျှောက်တဲ့ကဘယ်လိုရှုမှတ်သွားမလဲ။အိမ်မှာမိမိလုတ်ကန်နေတဲ့ကံမှာလုတ်ကန်လက်ကလေးတွေလုတ်တန်းခြေလေးတွေလုတ်တန်းရှုမှတ်ပုံတွေကစပြီးတော့အားလုံးသင်ကြားပေးတော်မှာပါ။အဲ့လိုသင်ကြားပြီးတော့လာလို့မိမိတို့တေချာစွတ်စွတ်ဆိုင်ဆိုင်လာယူမှတ်သားလို့သဘောပေါက်နားလည်သွားပြီဆိုရင်မိမိတို့အိမ်မှာတခြားအပေါ်မလို့တော့ပါဘူးမိမိတို့မှာဒီတရားပေါ်ဖြစ်သွားပါပြီဒီတရားကိုပဲပေါ်လို့ပြီးတော့မိမိတို့ထိုင်ရင်းနဲ့ရှုမှတ်နေလို့ရတယ်ရရင်းနဲ့ရှုမှတ်နေလို့ရတယ်တွားရင်းနဲ့ရှုမှတ်နေလို့ရတယ်စမ်းရတော့ရင်းနဲ့ရှုမှတ်နေလို့ရတယ်အလုံးလုံးကန်ရင်းနဲ့ရှုမှတ်နေလို့ရတယ်နောက်ဆုံးအိယာကိုလည်းလျောင်းတော့မယ်ဆိုရင်တော့ဒီမှာရှိမှာပုံရှိမှာမိနေတွေကိုဆရာတော်ကြိုက်တင်ကြပေးတော့မှာ။ဒါပေလေးချာချာရိုးရိုးတေးတေးစူးစူးဆိုက်ဆိုက်နာကြားဖို့ဆရာတော်ဘုရားကြီးကရှိမှာပုံတွေကိုအပြည့်စုံတစ်ခါချက်ချက်နဲ့ဟောတော်တယ်။မိမိတို့ကလည်းတေချာစူးစူးဆိုက်ဆိုက်နာကြားပါ။နာကြားပြီးတော့ဒီတရားတော်လာတိုင်းပေါ့ကြည်ချာပေါ်များအားထုတ်ဖို့အားထုတ်တဲ့အခါမှာဒီမင်္ဂလာရမကျောင်းတက်ဆရာတော်ရဲ့မိမိတို့အချိန်စရာကိုစီကံတိုင်းအဲ့လိုအထုတ်တဲ့အခါမှာဘုန်းကြီးတို့စီကံတဲ့ကြအထုတ်တာတရားကိုဉာဏ်ဉာဏ်တုတ်တက်တော့ပါစီကံတဲ့ကြမရှိလို့ရှိရင်မိမိထိုင်လို့ကထိုင်မယ်ရလို့ကရမယ်သွားလို့ကသွားမယ်စကားပြောရင်ပြောမယ်ဖိတ်တယ်လို့ကဖိတ်မယ်ဒီလိုဆိုရင်စိတ်မဲ့ကမ်းမယ်ဆိုရင်တရားလည်းမတုတ်တက်ပါဘူးစီကံတဲ့ကြဆိုရင်တရားလည်းတုတ်တက်ပါတရားတုတ်တက်တာဖြင့်ဘုန်းကြီးတို့အသာကြားဖြစ်တဲ့ပုဂ္ဂိုလ်များတခြားနိုင်ငံများဖြစ်တဲ့ပုဂ္ဂိုလ်များဒီမှာလမ်းပြီးအထုတ်တယ်ကိုမျိုးသားပိုင်းဆိုင်ရာရောမျိုးသမီးဆိုင်ရာရောဆိုရင်တော်တော်များများ20လောက်ဒီစည်းရင်းထဲမှာကိုကြီးဖတ်ကြည့်လိုက်ပါအဲတော့နိုင်ငံညာနာယောဂီ20လောက်ရှိပါတယ်20လောက်ရှိတော့သူတို့ကတကယ်ကိုတရားကိုလူလူနာနာစူးစူးဆိုက်ဆိုက်ကြိုးစားအားထုတ်နေတဲ့အချိန်မှာမိမိတို့ကစကားပြောကြမယ်မိမိတို့မှာရှုမှတ်မှုမပါခင်းနဲ့တွားကြမယ်လာကြမယ်ခိုင်းကြမယ်အိတ်ကြမယ်ဆိုရင်အချားနိုင်ငံညာတွေရဲ့အမြင်မှာအဲ့တော့ဘုရားတရားကိုတကယ်လူလူလန်းလန်းလန်းအားထုတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူးလို့ချင်းချင်းသိသွားနိုင်ပါလေ။ဒါကြောင့်မိမိတို့ကလည်းသူတို့ကိုကူစားတယ်လို့မိမိတို့မှလည်းအချိန်ကိုတကယ်ကိုလေးလေးစားစားထိုင်ရှုမှတ်ရမယ့်အချိန်မှလည်းထိုင်ရည်ရဖို့နဲ့ရိုးတည်တည်ရအောင်ကြိုးစားမယ်။တဏှာကြီးတွန်းတော့မိမိခန္ဓာကိုယ်နဲ့ဆိုပါရင်လှူဒန်းပြီးတော့အားထုတ်မယ်။ဈေးနဲ့လျှောက်တဲ့အချိန်မှလည်းဈေးနဲ့ဣရိယာပုကိုကြက်ကြက်နက်နက်ရှုမှတ်မယ်။ထိုင်ရည်ရဘုံနဲ့မှာမိမိတို့ထိုင်ရတာအဆင်မပြေဘူးဆိုရင်ခုံလေးတွေနဲ့ထိုင်လို့ရတယ်။သို့မဟုတ်မတ်တက်ကလေးရပ်ပြီးတော့ရှုမှတ်မယ်ဆိုရင်ရက်တဲ့ဣရိယာဘုံနဲ့ရှုမှတ်လို့ရတယ်။အဲဒီလိုလေးယောဂီများအပျောရှောင်ကျင်ကြောင်းကန်းဝင်တွင်တွင်အားထုတ်တဲ့အလုံးဆိုတဲ့အတိုင်းတရားကြီးကဝင်လာပြီးတော့ဒီတရားအလုပ်ကိုအားထုတ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အချိန်ပေးပြီးတော့ရိတ်တာကိုရောက်လာပြီးရှိရင်စကားပြောမှုတွေရှောင်မှုတို့ပါလိမ့်မယ်။အမှုမဲ့အမှတ်မဲ့အမှတ်တမဲ့နေရာတွေကိုလုံးဝရှောင်မှုလိုပါလိမ့်မယ်။အလုံးဘယ်နေရာမှာပဲနေနေဘယ်နေရာပါပဲထိုင်တိုင်းဘယ်နေရာမှာပဲသွားသွားဘယ်နေရာမှာပဲစားစားအမှတ်ကလေးနဲ့အမှတ်တတိနဲ့စားဖို့အမှတ်တတိနဲ့သွားဖို့အမှတ်တတိနဲ့ရဖို့အမှတ်တတိနဲ့ထိုင်ဖို့နောက်ဆုံးမိမိအိယာပေါ်လျောင်းစစ်တဲ့ကံမှလည်းအမှတ်တတိလေးနဲ့လျောင်းစစ်ကြဖို့အဲဒီလိုဒီကမင်္ဂလာနာမဆရာတော်ရဲ့စီလင်းစီကံအတိုင်းပေါ့ကျတော့ကိုယ်တိုင်ဆုံးဖြတ်ပြီးပါမယ်။ ရတော်ဗုဒ္ဓယောဂီများကိုတေချာကျဉ်းနဲ့ဆောက်ရှောက်ပေးတော်မှာဖြစ်ပါတယ်။အဲလိုဆောက်ရှောက်ပေးတော်မှာဖြစ်တဲ့အတွက်မိမိတို့ဘာလဲပဲအချမ်းငံရသားယောဂီအထင်းကြီးသိမသွားရအောင်မိမိတို့လည်းအချိန်ကိုသူတို့လိုပဲမနည်းကြိုးစားပြီးတော့မဟာနတ်တဲ့ဈာတိကဒီချိန်လေးကိုဒီလုံလုံးမယ်လို့ရွေးခြင်းနဲ့လာတာဖြစ်တဲ့အတွက်မိမိရဲ့အသက်နဲ့ခန္ဓာကိုယ်ကိုဘာမှထူငယ်ကွယ်မနေဘဲနဲ့ဇွဲလုံးလားတန်တန်နဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားညွှန်ပြတဲ့အတိပ္ပစ္ဆာနိလန်းအတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်နိုင်ကြသောယောဂီပုရောဟိတ်များဖြစ်နိုင်ကြပါစေ
။ပြည့်ရစွာပြည့်စွာပါလို့ရှင်ဘုရား။
June 10 Friday 2016. Full time 10 day meditation with 10 day opening ceremony. To materialize, this is a full time 10 day meditation retreat. All the Mangalarama Dhamma family put a lot of effort. So also, all the yogis come to Mangalarama Temple and join the meditation retreat. Even though you are not free, you have to take on leave to practice a certain meditation during the 10-day meditation retreat. That's why all the yogis try to make effort to achieve what is your aims. you don't have to stay just a normal time. If you spend your time just normally during the meditation retreat, it will not be fruitful. So to achieve your aim, you have to make a lot of effort. You have to follow the schedule of the Mangalarama Siyaro. It is Masi Siyaroji's techniques. Masi Siyaroji gives the inside meditation guidance based on the Mahasatipatthana Sutta. That's why all the yogis try to practice inside meditation, not only sitting posture. All the yogis has to be mindful all the four kinds of posture. Sitting posture, standing posture, lying down posture. So whatever you do, you have to be mindful in any posture. Some people said Mahasi technique is very strict, so it is very hard to follow this like this. Not only the Mahasi technique, actually it is the Buddha's technique. It is Mahasi Siyaro give the guidance inside meditation guidance according to the Mahasatipatthana Sutta. So, very soon, Mahasi Siyaroji will give you full guidance of the inside meditation. Whatever you do, in any postures of the focus of posture, whatever you stand, whatever you sit, whenever you sit, whenever you stand, whenever you lie down, Mahasi Siyaroji will give the full guidance how to practice inside meditation with the four kinds of posture. So Mahasi Siyaroji will give the guidance How to notice? Seeing, hearing, smelling, all the thoughts. How to note? You have to listen all the guidance of the Mahasi Seroji. And then Mahasi Seroji will give the full guidance of the daily activities. So it is all the guidance sources are based on the Mahasatipatthana Sutta. These teachings are not only for the good listening. You have to keep in your mind for the whole life. But it is as if you are good friends for the whole life. So Mahasi Sera will give the full and detailed guidance of the inside meditation. So, mostly, Burmese people stay at home. Now, their family, they go to work at that time. Grandpa and grandma, they feel lonely. They tend to feel lonely. At that time, all the yogi have to have a good friends. Mahasi Seroji said, Dhamma is the best friend for all of you. So all the yogi have to listen to the full guidance of the inside meditation. You have to try to listen attentively to understand the guidance of the inside meditation. If you truly understand the techniques of the inside meditation, you can notice in any kinds of posture. That's why all the yogis need to listen attentively and respectfully. After you listen to the four guidance of the inside meditation by the Mahasi Sero, all the yogi need to practice according to the guidance. And then all the yogi need to practice according to the schedule of the Mahasi Sero. If you don't follow this schedule, you cannot have any achievement within the 10-day meditation retreat. That's why all the yogi need to practice systematically. If you don't follow the techniques or the schedule of the Mahasi Sero in full guidance of the inside meditation of the Mahasi Sero, you will not have any achievement. That's why all the yogis are encouraged to make effort and then to understand full guidance of the inside meditation. Why you are doing practicing inside meditation? First, you have to offer your body to the Buddha and to the teacher. You don't need to care of your body in life to achieve your aim. That's why within the 10-day meditation retreat, all the yogi have to avoid talking. All the yogi avoid living or staying without mindfulness. In every single moment, you have to act with the mindfulness. So, in any kind of posture, you have to do the with the mindfulness. So, if you truly understand the techniques of the inside meditation given by the Mahasi Sero, you can achieve whatever you aim. So all the yogis are encouraged to listen the four guidance of the insight meditation of the Mahasi Seyaro. And then Seyaro wish, may all the yogis truly understand the techniques of the insight meditation and then make effort as far as you can to practice insight meditation.
Sadhu, sadhu, sadhu.